မလေးရှားရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာမြန်မာနိုင်ငံထိုင်းနိုင်ငံတို့ကတဆင့်နေဆက်ဖြတ်ကျော်ပြီးတော့ရောက်လာသူတွေရှိတယ်လို့အတော်များများကတော့ပင်လယ်ပိုင်းကနေပြီးတော့ဝင်ကြတာပါစာဝန်ကြီးရေးနဲ့ငွေကြေးအခက်အခဲတွေကြောင့်ရိုဟင်ဂျာမိသားစုတွေဟာငယ်ရွယ်တဲ့သူတို့ရဲ့တမိငယ်တွေကိုအတင်းအိမ်အောင်ပြုတ်ခိုင်းပြီးတော့မိသားစုရပ်တည်ရေးအတွက်ဖြည့်ရှင်းနေကြတယ်လို့45 Rats ကထုတ်ပြန်ပါတယ်ဒါ့အပြင်မလေးရှားနိုင်ငံမှာအိမ်အောင်ပြုတ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ရိုဟင်ဂျာအမျိုးသမီးငယ်တွေဟာလူကုန်ကူးခံရသူတွေလည်းဖြစ်လာတယ်လို့ထောက်ပြထားပါတယ်ဒါကြောင့်လည်းမလေးရှားနိုင်ငံတွင်ရောက်နေတဲ့ Ranger အမျိုးသမီးနဲ့ Mink Lee ငယ်တွေကိုအကူအညီပေးကြဖို့တိုက်တွန်းတာဖြစ်တယ်လို့45 Rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Amy Smith က VOA ကိုပြောပါရတယ
်။ We need to find ways to make sure that women and girls have access to opportunities, livelihoods, education.
သူတို့ရဲ့စာဝင်နေရေး၊ပညာရေးဒီလိုအခွင့်အလမ်းတွေရရှိဖို့နဲ့အခြေခံအားဖြင့်သူတို့ကိုအကာအကွယ်ပေးဖို့နည်းလမ်းတွေရှာဖို့လိုပါတယ်။ဒါဝန်မလေးရှားအစိုးရအနေနဲ့အလွယ်တကူလုပ်နိုင်မှာပါရှင်။
ဒုက္ခသည်တွေကိုအစိုးရအကြောင်းတွေမှာပေးတက်ဖို့နောက်ဆေးရုံတွေမှာကျန်းမာရေးဆောက်ရှောက်ခွင့်ပေးဖို့နဲ့အလောက်ကန်ခွင့်လန်းတွေပေးဖို့မလေးရှားအစိုးရအနေနဲ့စဉ်းစားသုံးသပ်နေပြီဆိုပြီးတော့မလေးရှားနိုင်ငံရဲ့ဝန်ကြီးကပြောတဲ့အကြောင်း45 Rights ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ကလေးငယ်တွေကိုအတင်းအိမ်အောင်ချထားတာကိုတားမြစ်ဖို့ဒုက္ခသည်မိသားစုတွေအတွက်ပညာရေး၊ကျန်းမာရေးအလောက်ကန်ခွင့်လန်းတွေပေးဖို့မလေးရှားအစိုးရအနေနဲ့အလျင်မြန်ဆောင်ရွက်ပေးဖို့လိုတယ်ဆိုပြီးတော့မလေးရှားခြေစိုက်တဲ့ Ranger အမျိုးသမီးဖုံမျိုးရေးကွန်ရက်ကလည်းတိုက်တွန်းနေပါတယ်။Ranger အမျိုးသမီးနဲ့ကလေးငယ်တွေဟာဥပဒေအရအကာအကွယ်မဲ့ဖြစ်နေတယ်လို့ Ranger အမျိုးသမီးကွန်ရက်ရဲ့ညွှန်ကြားမှု Sarifa Shakira က VOA ကိုပြောပါတယ်
Rohingya women and girls in Malaysia, first of all, they are not protected under any law because Malaysia is not a signatory to the 1951 Refugee Convention.
အေးဆုံးပြောရရင်မလေးရှားမှာရှိတဲ့ရိုဟင်ဂျာအမျိုးသမီးတွေမင်းကလေးငယ်တွေအတွက်အကာအကွယ်ပေးဖို့ရဘာဥဒေမှာရှိမနေတာပါပဲ။မလေးရှားနိုင်ငံဟာ1950ခုနှစ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုလက်မှတ်မထိုးထားပါဘူး။ဒါကြောင့်ဒီအမျိုးသမီးတွေမင်းကလေးငယ်တွေအတွက်အကာအကွယ်ပေးဖို့ဥပဒေဆိုတာမရှိပါဘူး။ဒါကြောင့်လည်းသူတို့ဖြစ်ခဲ့သမျှတွေအပေါ်တရားရေးအရာအရေးယူဖို့အတော်ခက်ပါတယ်။
ယွန်းနီစီယာကုလသမဂ္ဂဘက်ကတော့မလေးရှားမှာရှိတဲ့ရွန်ဂျာဒုက္ခသည်တွေကိုအကာအကွယ်ပေးဖို့နဲ့နေထိုင်စရာတွေပေးဖို့အစီအစဉ်တွေလှုပ်ဆောင်တာမျိုးတော့ရှိပါတယ်။ဒါမဲ့လို့အဲ့ဒီရောက်နေတဲ့ရွန်ဂျာအတိုင်းဝိုင်းတစ်ခုလုံးအတွက်လုံလောက်အောင်ဆောင်ရွက်ပေးနိုင်တဲ့အခြေအနေမှမရှိဘူးလို့ရှာရီဖာကပြောပါတယ်။တချင်ထဲမှာပဲမလေးရှားပြည်သူတွေဘက်ကလည်းမလေးမှာရှိတဲ့ရွန်ဂျာတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုရှိနေတယ်လို့သူကပြောပါတယ
်။ People in Malaysia think that Rohingyas are want to live in Malaysia forever and asking citizenship.the more demand we are not asking
ရောက်လာရိုဟင်ဂျာတွေကဒီမှာပဲအမြင်နေလိမ့်မယ်မလေးရှားနိုင်ငံသားအဖြစ်ရောတခြားခွင့်ရေးတွေရောတောင်းခံလိမ့်မယ်လို့မလေးရှားပြည်သူတွေကယူဆနေကြပါတယ်တကယ်တော့ကျမတို့ကနိုင်ငံသားဖြစ်ဖို့တောင်းနေတာမဟုတ်ပါဘူးကျမတို့တောင်းနေတာကပညာရေးလိုမျိုးကျန်းမာရေးစောင့်ရှောက်မှုလိုမျိုးအလုပ်လုပ်ကိုင်ခွင့်လိုမျိုးအခြေခံအခွင့်အရေးရပိုင်ခွင့်တွေပါပဲ
45 Rights အနေနဲ့အိမ်အောင်တဲ့ Ranger Mink Lee နဲ့တွေ့ဆုံမေးမြန်းပြီးတော့ဒီအစီအစဉ်စာထုတ်ပြန်တာဖြစ်တယ်လို့ဆိုရတယ်။အတင်းအိမ်အောင်ပြုတ်ခါရတဲ့ Mink Lee တွေဟာအသက်73နှစ်14နှစ်အထိငယ်တဲ့ကလေးငယ်တွေပါပါဝင်တာကိုတွေ့ရပါတယ်တဲ့။ဒါကြောင့်မလို့ Bangladesh ဘက်က Ranger ဒုက္ခသည်စခန်းတွေထဲမှာနေထိုင်မှုကြက်တဲနေကြတဲ့မိသားစုတွေဟာသူတို့ရဲ့တမိငယ်တွေကိုမလေးရှားမှာအိမ်အောင်ချထားဖို့လူကုန်ကူးသူတွေကိုငွေပေးပြီးတော့ပို့နေတဲ့အနေအထားအထိပါရောက်လာတယ်လို့အစီအစဉ်စာကဖော်ပြပါတယ်။45 Rats အနေနဲ့ Ranger အမျိုးသမီးတွေနဲ့ပတ်သက်လို့အခြေအနေတွေကိုအခုဒီ Geneva မှာရှိတဲ့ CEDO အမျိုးသမီးများပေါ်ခွဲခြားဆက်ဆံမှုလုံအောင်ပပျောက်ရေးကော်မတီအစည်းအဝေးကိုအစဉ်အလာပြေပို့ထားပြီးမဲ့အခုဒီမလေးရှားကိစ္စကိုတော့ထည့်သွင်းနိုင်ခြင်းမရှိပါဘူး။ဒါပေမဲ့လည်း Ranger ဒုက္ခသည်တွေနဲ့ပတ်သက်လို့လက်ရှိမလေးရှားညွန်မောင်းအစိုးရအနေနဲ့ဒီ PRIP ကတွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခသည်တွေကိုအကူအညီပေးလိုတဲ့သဘောထားရှိနေတာအတွက်သူတို့တင်ပြတဲ့ဒီအခြေအနေကိုမလေးရှားအစိုးရဘက်ကအရေးယူလာလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းလဲ45 Rats ကပြောပါရခင်ဗျာ။